ဟောင်ကောင်ကနေထွက်ပြေးလာတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုအကောက်အခွက်ပေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာအခိုင်အမာပြောလိုက်ပါတယ်။ဒါ့အပြင်ပြည်ပထွက်ပြေးသွားတဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းမိန့်ထုတ်ထားတဲ့တရုတ်အစိုးရကိုလည်းဝန်ကြီးပွန်ပေယိုကပြစ်တင်ရှုတ်ချပါတယ်။တရုတ်ကွန်မြူနစ်ပါတီဟာကိုလူလူရဲ့လွတ်လပ်တဲ့စင်စစ်ဆင်ခြင်မှုကိုတီးမခံနိုင်ပါဘူး။ဒါ့အပြင်တရုတ်နိုင်ငံနဲ့နယ်နိမိတ်ကိုကြော်ပြီးနိုင်ငံပြင်ပအထိလွှမ်းမိုးဖို့ပူပီးကြိုးစားလာနေပါတယ်လို့ထုတ်ပြန်ချက်တစ်ခုမှာဝန်ကြီးပွန်ပေယိုကပြောထားပါတယ်။အမေရိကန်ပြည်တော်စုနဲ့လွတ်လပ်တဲ့တခြားနိုင်ငံတွေအနေနဲ့တရုတ်အာဏာရှင်ဝါဒရဲ့ရှေလျားတဲ့လက်တံကနေကျွန်တော်တို့လူထုတွေကိုဆက်ပြီးအကာအကွယ်ပေးသွားပါမယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်အပါအဝင်တရုတ်နိုင်ငံပြင်ပမှာနေထိုင်နေတဲ့ဒီမိုကရေစီရဲ့လူလားသူတွေကိုဖမ်းဆီးရေးယူဖို့တရုတ်ကွန်မြူနစ်ပါတီကကြိုးစားတဲ့ပေါ်အမေရိကန်အစိုးရကပြစ်တင်ရှုတ်ချတယ်လို့ Twitter မှာနောက်ဆက်တွဲရေးတင်တဲ့ tweet တစ်ခုမှာဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီပါမှာနေထိုင်နေတဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ6ဦးဟာအစ်စ်ပြထန်းထားတဲ့ဟောင်ကောင်လူမျိုးရေးဥပဒေကိုချူဖောက်တယ်ဆိုတဲ့သတင်းရနဲ့ဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားတယ်လို့တရုတ်အစိုးရဘက်သတင်းဌာနကနောက်ကြတဲ့နှောင်းပိုင်းမှာပြောခဲ့ပါတယ်။သူတို့ထဲကတူဦးဖြစ်သူဝါရှင်တန်အခြေစိုက်ဟောင်ကောင်ဒီမိုကရေစီကောင်စီရဲ့အကြီးအကဲဆမ်မူအယ်ချူးကသူဟာအမေရိကန်နိုင်ငံသားဖြစ်နေတာ25နှစ်ရှိပြီလို့ Twitter ပေါ်မှာရေးခဲ့ပါတယ်။